ရခိုင်ပြည်နယ်မှာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေရက်ဆိုင်ထားတာ9လနီးပါးရှိနေပြီဖြစ်ပေမဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြရတဲ့စစ်ပြေးဒုက္ခသည်တသိန်းနီးပါးဟာနေရက်မပြောင်းနိုင်ကြသေးပါဘူး။နေထိုင်စားသောက်ရေးလုံခြုံရေးအခြေအနေတွေကြောင့်ပြည်ရင်းကဒုက္ခသည်တွေနေရက်ပြောင်းနိုင်ဖို့ခက်ခဲနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
လက်ရှိအနေအထားအရရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်ထားတဲ့ဆိုပေမဲ့တမတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတရားဝင်အပြစ်အခက်ရက်စဲရေးလက်မှတ်မထိုးထားသေးတဲ့အတွက်အချိန်မရွေးစစ်ပြန်ဖြစ်မှာဆိုရင်လို့စစ်ဘေးဒုက္ခသည်တွေနေရက်မပြောင်းရဲကြသေးဘူးလို့မြောက်ဦးမြို့နယ်ပြည်ပရင်စစ်ဆောင်စခန်းတာဝန်ခံဦးသိန်းရွှေမြက်ကပြောပါတယ
်။နေရက်မပြောင်းပြေတာကတော့ဆိုရနဲ့ဒီကျွန်တော်ခက်တက်တို့ AA နဲ့ကအပြစ်ခက်ရက်စဲတော့တရားဝင်လက်မှတ်ထိုးတော့တယ်မရှိဘူး။တက်တွေကလည်းနီးနီးကပ်ကပ်ရှိနေဆိုတော့အဲ့ဒီလိုနဲ့နေရက်အပြောင်းမရှိသေးဘူးလေ။
စစ်ဘေးဒုက္ခသည်တွေအနေနဲ့နေရက်ပြောင်းနိုင်ရေးအတွက်တက်ဆိုင်ရာအာဏာပိုင်တွေဘက်ကလှုပ်ပေးမယ်လို့ကတိပြုထားတာတွေရှိပါတယ်။အဲ့ဒါတွေမလှုပ်ပေးရင်ဒုက္ခသည်တွေပြန်ဖို့စဉ်းစားနိုင်မှာမဟုတ်ဘူးလို့ဦးသိန်းရွှေမြက်ကပြောပါတယ်
။ကျွန်တော်ရောပြန်ပြီဆိုရင်ကျွန်တော်တို့အင်ဖောက်ပေးရမယ်။ကျွန်တော်တို့စွန့်လိုက်တာဖုန်းလာတာပေးရမယ်။ဌာပန်ချင်းအင်ပင်ကိုသူတို့တောင်းထားတာရှိတယ်၊နှုံထားတယ်ရှိတယ်။အဲ့ဒါတွေရရင်တော့သူတို့ပြန်မလို့ပြောတော့တာရှိတယ်။လူချင်းကိစ္စတွေတက်တဲ့နည်းနည်းကရှင်းတယ်လို့ကျွန်တော်တို့တွေ့ရမှာရှိဘူးမိုင်းတယ်ရှင်းအကုန်လုံးရှင်းတော့တဲ့ရှိမှာအဲ့ဒီကုနာပြောတယ်လို့အင်တွေပါတယ်လေရတယ်ဌာပန်တဲ့ပြည့်စစ်တယ်လေအကုန်ရတယ်ဆိုတော့သူတို့ပြန်မလို့မတိကျတဲ့ရှိတယ်လေ
ရခိုင်ပြည်ကစစ်ဘေးဒုက္ခသည်အများဆုံးရှိနေတဲ့အကြောက်တော်မျိုးနဲ့စခန်းတွေမှာလည်းအစိုးရနဲ့သဘောတူညီချက်ရပြီးနေရက်ပြောင်းသူတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းလက်ရှိမှာတော့လူဦးရေတပေါင်းကျော်လောက်နေရက်မပြောင်းနိုင်သေးတာလည်းဖြစ်ပါတယ်။အကြောက်တော်မျိုးပေါ်စစ်ဆောင်စခန်းတာဝန်ခံဦးမောင်ထုံးခင်ကတော့နေရက်ပြောင်းနိုင်မှုအတွက်တိုင်အောင်ကိုပတ်စံ9သိန်းနဲ့စံရိတ်ခါတလားစာပေးပြီးမိုင်းရှင်းလင်းရေးတွေလုပ်ပေးမယ်ဆိုရင်စစ်ဘေးဒုက္ခသည်အားလုံးနေရက်ပြောင်းဖို့သဘောတူထားတယ်လို့ပြောပါတယ်
။ဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်တို့ကအစိုးရကိုလည်းပြင်ပြီးတင်ပြထားပါတယ်လေ။ပစံငါးသိန်းရဲ့စင်တလာဇာရဲ့ပြေးမယ်ဆိုရင်ပြေးပါမိုင်းကိုရှင်းလင်းပြေးပါပြည်တာနဲ့ကျွန်တော်တို့သူတို့ကတော့ဒီတတော်ချက်ပြည်တာနဲ့အဲ့ဒါတွေကိုလုတ်ပြပါမယ်ဆိုပြီးသူတို့ကျွန်တော်တို့ကိုဂရိခန္ဓာတာရှိတယ်ပြီးရင်သူတို့ကပြောတာရှိတယ်အဲ့လိုပုံစံမျိုးကျွန်တော်တို့ဖက်ကလုတ်ပြလိုက်လို့ဒီစပိတ်ဆောင်တယ်မပြေဘူးဆိုရင်ဘယ်လိုလုံးမလဲလဲကျွန်တော်တို့ကတော့ရှင်းရှင်းလေးပြောလိုက်ပါတယ်ဟိုလူကြီးမင်းတို့ဖက်ကအဲ့လိုလုတ်ပြလိုက်လို့မပြေဘူးဆိုရင်ကျွန်တော်တို့ကဒုက္ခသစ္စကံမျိုးပုံမှာရှိတဲ့ဒုက္ခသစ္စကံအကုန်လုံးကိုပိတ်လိုက်မယ်သူတို့ဟာကိုယ်သဖို့နဲ့နေရှင်ရဲ့ကျောက်တော်မျိုးပေါ်မှာရောနေမှာရောအင်္ဂါလို့နေရှင်နေအင်ဝေလို့နေရှင်နေအဲ့လိုသဘောမျိုးပေါ့
ကျောက်တော်မျိုးပေါ်မှာရှိတဲ့စစ်ဘေးဒုက္ခသည်အများစုဟာချင်းပြည်နယ်ပလောဝမျိုးနယ်နဲ့ကျောက်ကတော်မျိုးနယ်အတွင်းကဖြစ်ပြီးစစ်ဘေးဒုက္ခသည်တွေတောင်းဆိုထားတဲ့အတိုင်းအစိုးရကမလုပ်ပေးနိုင်ဘူးဆိုရင်နေရက်ပြောင်းဖို့ခက်ခဲနေအောင်မှာဖြစ်တယ်လို့လဲဥမောင်ထွန်းခင်ကပြောပါတယ
်အေးဒါပေမဲ့သူတို့ကတော့ဒီဟာတွေမှန်ရှင်းလင်းရေးဒီပြကကျောက်တော်ပလောဝဈေးလင်းနဲ့တော်တဲ့နေရာမှာအစစ်အစစ်မရှိလုပ်ပေးရမယ်ပြီးရင်ရိခာအနေနဲ့ဟိုငွေငေါသိနေစင်တလာဆိုင်ရေးပြင်မယ်ဆိုရင်ပေါ့လေအဲ့ဒါတွေကိုမပြင်နဲ့တော့ကျွန်တော်တို့ဘလို့လို့ပြင်ပို့လို့ရမှာလဲမပို့နိုင်ဘူးလေမှန်ရှင်းလေးရေးလည်းမလုပ်နိုင်ဘူးစစ်လေတွေကလည်းအတော့လာမရဘူးစစ်စစ်တယ်သူတို့ဟိုလုပ်တယ်ဆိုရင်တော့ကျွန်တော်တို့အဲ့ဒါပြင်ပို့ဖို့တော့ကျွန်တော်တို့ခက်ပါလိမ့်မယ
်ကြီးနယ်ကောင်စီဘက်ကတော့ဒုက္ခသည်တွေနေရပြင်ရေးကိစ္စနဲ့ပတ်သက်ပြီးမိလောင်သွားတဲ့ကြေးရော်တွေမှာနေအိမ်တွေစောက်ပေးတာတွေရှိတယ်လို့ကိုဗစ်ကာကွယ်ဆေးထိုးပေးတာတွေနဲ့စားနပ်ရိက္ခာတွေကိုလည်းပုံမှန်ထောက်ပံ့ပေးနေတာတွေရှိတယ်လို့ဒုက္ခသည်တွေကပြောပြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတမတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ပြီးခဲ့တဲ့2020ခုနှစ်စက်တင်ဘာလအစောပိုင်းကတည်းကနေတိုက်ပွဲတွေရက်စဲနေပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက် AA အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်ကနေစစ်ကောင်စီကဖယ်ရှားပေးခဲ့ပါတယ်။အခုနောက်ပိုင်းရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကရခိုင်ပြည်နယ်အတွင်းအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းတွေကိုကင်တွယ်လှုပ်ဆောင်လာပါတယ်။ဒါကြောင့်အမှုအခင်းဖြစ်ရတွေကို AA ကိုမတိုင်ကြဖို့ကြောက်ဖြူဘက်ကအုပ်ချုပ်ရေးမှုတွေကိုစစ်တပ်ကညွှန်ကြားထားပါတယ်။နောက်ဖက်ကြားတရားဝင်အပြစ်အခက်ရက်စဲထားတာမဟုတ်တဲ့အတွက်တိုက်ပွဲတွေဖြစ်လာမှာကိုလည်းတချို့ကလည်းစိုးရိမ်နေကြပါတယ်ခင်ဗျာ။